ဘုဇကစံနိုင်ငံရှိပိုင်းအတိကျော်မြို့မှာစောက်ကြနေကအစိုးရစံညင်ရေးစံတာပြနေကြတဲ့လူအုပ်တွေအစိုးရစစ်တပ်ကပြစ်ကတ်လို့လူ900လောက်အထိသေဆုံးကြတယ်လို့မျက်မြင်သက်သေများကပြောကြားကြပါတယ်။ဘိုးရှင်ပြင်ကအလောင်းနေရာနဲ့ကြည်ပြီးစာတင်ကျောင်းနဲ့တည်ဆောင်သွားကကျောင်းကိုစစ်သားတွေကဝိုင်းရံထားကြတယ်လို့အတိကျော်မြို့ရှိဆရာဝန်တဦးကပြောကြောင်းအေပီသတင်းဌာနကကိုးကားဖော်ပြပါတယ်။အလောင်းရာပေါင်းများစွာစီတန်းချပေးထားပြီတင်သက်ဆိုင်ရာသားချင်းတွေကအလောင်းတွေကိုရွေးကဒီကနေ့သကြိုးနိုင်မယ်လို့ဆိုပါတယ်အစိုးရစစ်တပ်ကအတိကျော်မြို့မှာအင်းနဲ့အားနဲ့ထွက်နေတာမို့နောက်ထပ်ပြစ်ကတ်မှုသတင်းမရပါဘူးအတိကျော်မြို့မှာလူတွေကိုအဲ့ဒါလို့အစုလိုက်အပြုံလိုက်တတ်ဖြတ်တဲ့အတွက်ကီရ်ဂစ္စတန်နေဆက်အနီးရှိမြို့များစွာတို့မှာဥစွက်တွေဒေါသပုံထကစနေနေ့ကရဲကားများမိတင်ရှုပ်ပြီးအစိုးရအဆောက်အဦတွေကိုလည်းဝင်ရောက်သိမ့်ပိုက်ကြပါလေအစိုးရစစ်တပ်ကအဲ့ဒါလိုဒလဇပြစ်ဒဏ်နေလို့လူတွေထောင်ထဲချီကအိနီနာချင်းကီရ်ဂစ္စတန်နိုင်ငံအတွင်းထွက်ပြေးဝင်ရောက်ဖို့ကြိုးစားကြပေမဲ့အ내ချင်းလောက်သာလွတ်မြောက်သွားတယ်လို့ဆိုပါတယ်လက်နက်မဲ့ဆန္ဒပြသမားတွေကိုစစ်တပ်ကဘယ်လိုပြစ်ဒဏ်တယ်ဆိုတာမျက်မြင်သက်သေများကပြောပြနေစဉ်ဥဇဘက်သမ္မတအစ္စတမ်ကာရီမော့ဖ်ကတော့အဲ့ဒါလိုပြစ်ဖို့သူအမိတ်မပေးခဲ့ဘူးလို့ဆိုပါတယ်တောက်ကြနေကသွေးချောင်းစီးရတာဟာအစ္စလာမစ်စစ်သွေးကြွဟဇစ်တာရီအဖွဲ့ကြောင့်ဖြစ်တယ်ဆိုတာသမရကအဲ့ဒီအဖွဲ့ကိုအပြစ်တင်လိုက်ပါတယ်အတီဂျန်မျိုးကအုံကြွမှုမှာသူတို့ဘယ်အခန်းကမှမပါခဲ့ဘူးလို့စစ်သွေးကြွအဖွဲ့ကညင်းဆိုပါတယ်ဥဇဝဲကစ္စန်နိုင်ငံရဲ့ကြဆင်းနေတဲ့စီးပွားရေးနဲ့သမရကာရီမော့ဖ်အစိုးရကနှိတ်ကွတ်တဲ့လုပ်ရများကြောင့်မခံနိုင်တဲ့အဆုံးအခုလိုအုံကြွတာဆိုအဲ့ဒီအဖွဲ့ကရှင်းပြပါတယ်စန္ဒပြသမားတွေကိုခတ်ကြမ်းကြမ်းကင်တွယ်သွားမယ်လို့ပြည်ထောင်စုဝန်ကြီးဇကီအာမာတော့ဖ်ကချိန်ချောက်ခဲ့တယ်လို့စန္ဒပြခေါင်းဆောင်တဦးကပြောကြားကြောင်း AP သတင်းဌာနကကိုးကားဖော်ပြပါတယ်